စပိန်နိုင်ငံမက်ဒရစ်မြို့မှာကျင်းပနေတဲ့ဥရောပပြောင်းလဲမှုဆိုင်ရာကုလသမဂ္ဂညီလာခံ COP25 မှာတက်ရောက်တဲ့နိုင်ငံတွေကြောင့်အပြင်းထန်ဆက်ရိုက်ဆွေးနွေးညှိနှိုင်းကြပြီးတဲ့အထိသဘောတူညီချက်မရတာကြောင့်ညီလာခံဟာအောင်မြင်မှုမရမဲ့အခြေရင်ဆိုင်နေရပါတယ်။ကမ္ဘာကြီးပုံနှိပ်လာတာကိုဘယ်လိုတိုက်ဖြတ်ကြမယ်ဆိုတာနဲ့ထိခိုက်ပျက်စီးမှုတွေအတွက်ရန်မုံငွေဘယ်လိုထက်ဝင်ကြမယ်ဆိုတာတွေပေါ်သဘောထားကွဲပြားတာဟာဘယ်တော့မှနည်းမှမတူအောင်ကြီးမားနေတာပါ။ချန်တာတဲ့နိုင်ငံတွေတဖြည်းဖြည်းဖွံ့ဖြိုးတိုးတက်လာနေတဲ့နိုင်ငံတွေနဲ့ကမ္ဘာအဆင်းဆုံးနိုင်ငံတွေကတန်တမန်တွေဟာသူတို့တနေငံချင်းစီရဲ့အကြောင်းပြချက်တွေကိုထောက်ပြပြီးသဘောတူညီချက်မူကြမ်းပါအချက်တွေကိုထောက်နေကြတာပါ။ညီလာခံကိုအင်ရှင်အနေထားနဲ့ကျင်းပတဲ့ချီလီနိုင်ငံကဘုံသဘောတူညီချက်တစ်ခုရဖို့ကြိုးစားတဲ့အနေနဲ့မူကြမ်းတင်သွင်းထားတာပါ။ဒိဗက်ပညာရှင်တွေရဲ့တတိပေးချက်တွေဥရုယသည်ပြောင်းလဲမှုကြောင့်လူသေဆုံးရတဲ့အထိဆိုးရွားတဲ့ရာသီဥတုအခြေအနေတွေဖြစ်နေတာလူငယ်တန်းပေါင်းများစွာရဲ့သတင်းပတ်ဆင်ဆန္ဒပြပွဲတွေစတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတဲ့ဒီညီလာခံဆက်ဆက်ညှိနှိုင်းမှုတွေကနေအချက်တွေကိုကင်ဝဲဖြစ်ရှင်းဖို့အစိုးရရဲ့အနေနဲ့နှစတူကြိုးစားလို့ရှိပါတယ်ဆိုတာရှင်းရှင်းလင်းလင်းအသိပေးရမယ့်ဖိအားနဲ့ကြုံနေရတာဖြစ်ပါတယ်။ဒါပေမဲ့လည်းဆက်နှစ်ရကြာဆွေးနွေးပွဲတွေဟာစနေနေ့မှာတော့အဲ့ဒီရည်မှန်းချက်ကနေပိုတော့ဝေးသွားပါတယ်။